ရှမ်းမြောက်တိုက်ပွဲကြောင့်ပဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်ဆိုင်းသွားရတာပါဒီစစ်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကနယ်စပ်ကုန်သွယ်ရေးစခန်းတွေစီသွားတဲ့လမ်းပိုင်းတွေအလုံးမှာလက်တလုံးမှာသွာလာလို့မရတော့ပဲတရုတ်မြန်မာနှစ်ဖက်ကုန်စည်ပို့ဆောင်ရေးအလုံးရပ်နားလိုက်ရပါပြီတချို့ကုန်သည်တွေကတော့လက်ထက်ကကုန်တွေကိုထိုင်းဘက်ကိုပြောင်းပြီးပို့ဖို့စဉ်းစားထားကြပေမဲ့ဝဲလွာနဲလို့မျှော်လင့်ချက်သိမ့်မရှိကြောင်းကုန်သည်တချို့ကပြောပါတယ်ဒီတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအခြေအနေကိုမမျှသစေအောင်ပြောပြပေးပါအောင်ခင်ဗျာ
။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီတို့တိုက်ပွဲတွေဖြစ်ပွားနေပြီးလာရှိုးမူဆယ်လာရှိုးချင်းရွှေဟော်စတဲ့အဓိကကုန်သွယ်ရေးလမ်းကြောင်းနှစ်ခုကိုပိတ်လိုက်ရတဲ့အတွက်မြန်မာကနေတရုတ်ကိုကုန်စီပို့ဆောင်တာတွေရပ်နားလိုက်ရပါတယ်။ဒီရာသီမှာမြန်မာကနေတရုတ်ဘက်ကိုဖျက်သီးတင်ပို့တဲ့အချိန်ဖြစ်ပေမဲ့လမ်းတွေပိတ်ထားတာကြောင့်အခုဆိုရင်တရုတ်ပို့မဲ့ဖျက်သီးတွေဟာပြည်တွင်းနဲ့ပြန်ဝင်လာနေတယ်လို့တတိဝလံစိုက်ပျိုးထုတ်လို့ရောင်းချသူများအသင်းဥက္ကဋ္ဌဦးစိုးတန်းမင်းနေက VWE ကိုပြောပါတယ်
။မပေါ်လို့မပြရတော့သူကဒီကတော့ဒီချိန်ကဖျဲပြီးစပေါ်တဲ့ချိန်ဘူးဆိုတော့ဖျဲပြီးတွားလာပေါ့နော်ဖျဲပြီးတွားတော့ဖျဲပြီးတွေကတော့အမှန်ကတွားလို့မရတဲ့ခါကျတော့အချိန်ပြည့်ဖြစ်တော့အချိန်ပြည့်တော့ဒီဘောမကြီးတွေကိုပြန်ပြီးခုချိုးတွေဝင်လာတော့ခါကျတော့ဘောမကြီးမှဒီဘက်မှလည်းသူကဟိုစပ်တော့မူအာတိတ်နေတော့သူကဒေးကြီးကြတာပေါ့။ Time မှာလည်းဒီတတိဒီဖေးပြီးပါတော့သူတို့ပေါ်ကြတာဟုတ်ကဲ့။တေုပ်ကဒီတေုပ်ဆွဲအာလည်းမဟုတ်ဘူးတနည်းကိုစတန်နေဆက်ပြီးတော့သူရေလုံးကကိုဗစ်မဖြစ်ခင်တော့သွားထားတာလေ။ Time ဘက်ကတော့တိတ်ကြီးဒီဖေးတို့ပါတော့သွားဖို့ဆိုတော့တိတ်မဖြစ်နိုင်ဘူးကြာ
။တေုပ်ပြည်ဘက်ကနေလည်းမြန်မာဘက်ကိုကုန်စီအဝင်မရှိတဲ့အတွက်မြန်မာဘက်မှာတေုပ်ကလာတဲ့ကြက်သွန်အာလူးစီးတွေနည်းနည်းတက်တဲ့အကြောင်းလည်းသူကပြောပါရယ်။မြန်မာဘက်ကတရုတ်ကိုနယ်စပ်ကနေပို့တဲ့အဓိကကုန်ပစ္စည်းတွေမှာစံတတိဝလံပဲအမျိုးမျိုးအပြင်ကနန်းငရှင်းတို့လိုရေထွက်ကုန်တွေလည်းပါပါတယ်တရုတ်ကမြန်မာရေထွက်ကုန်တွေကို GACC တရုတ်အကောက်ခွန်ခွင့်ပြုချက်နီးနဲ့တင်ပို့ခွင့်ကိုမကြာသေးခင်ကမှခွင့်ပြုခဲ့တာပါဒီလိုဒီဝင်တင်ပို့ခွင့်ရဖို့2019လောက်ကစပြီးမြန်မာဘက်ကရှောက်ထားခဲ့တာပါအခုနယ်စပ်ကလုံးဝအသွားအလာမရှိတော့ဘဲလေရင်နဲ့ပဲတရုတ်ကိုအနေချင်းတင်ပို့နေကြောင်းကနန်းလုပ်ငန်းရှင်များအသင်းရဲ့ဗဟုအလုပ်မှုဆောင်တဦးကပြောပါတယ
်။အဲ့ဒါကတော့ပေါင်းမရတော့လေဟိုအဲ့ဒီဖြစ်တဲ့နေ့ကစပြီးတော့တော့မသွားတော့ဘူးပဲကုန်ကြီးက။ရမ်းကြားတော့ဗောလေရင်နဲ့တင်တယ်တင်လို့ရတာပဲဖြစ
်။ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်အသင်းတွေကတော့ရှမ်းပြည်မြောက်ပိုင်းရဲ့နောက်ဆုံးအခြေအနေကိုမသိရသေးကြောင်း VOE ကိုပြောပါတယ်။တရုတ်နဲ့မြန်မာနှစ်ဖက်စလုံးကကုန်စီအဝင်ထွက်မရှိပေမဲ့လူအသွားအလာအတွက်ယာယီနေဆက်ဖြတ်ကျော်ခွင့်ကိုတော့မူဆယ်ဂိတ်မှာတရုတ်ဘက်ကခွင့်ပြုထားပါတယ်။အောက်တိုဘာ28ရက်ကစပြီးရှမ်းပြည်မြောက်ပိုင်းမြို့နယ်တွေမှာစစ်ပွဲတွေဇက်တိုက်ရှိနေပါတယ်။အိမ်မာနီယက်ဆွန်ခွာသူ 2,300 ကျော်ရှိလာပြီလို့ကဘာကူလာသမဂ္ဂကတောက်ကြားနေမှာထုတ်ပြန်ပါတယ်။တရုတ်ဘက်ကိုထောင်ချီထွက်ပြေးတယ်လို့သတင်းတွေကရေးပါတယ်။ထွက်ပြေးလာတဲ့သူတွေဟာတရုတ်နိုင်ငံထဲဝင်ရဖို့အများကြီးစောင့်ဆိုင်းရကြောင်းပဋိပက္ခတွေပို့ဆိုးလာရင်သူတို့ကိုနေရာရွှေ့ပြောင်းပေးဖို့တရုတ်နယ်စပ်မြို့တွေကပြင်ဆင်ထားကြောင်းနဲ့တရုတ်သတင်းတွေကရေးသားဖော်ပြကြပါတယ်ရှင်။